အဲ့ဒီ idea ကိုလုံးဝမမေ့ပြစ်လိုက်နဲ့အခုကျွန်တော်တို့ဒီဟာလေးကိုသိပြီဆိုရင်ကျွန်တော်တို့ဒီနေ့ခေါင်းစဉ်တစ်ခုကျွန်တော်တို့တက်ပြီနော်အဲ့ဒါကရူပသမုဋ္ဌာန်ရဲ့ဒုတိယအကွက်ဓမ္မမေဆွေများဇေယျဆောက်လေးတစ်ချက်ဖွင့်တော့မယ်နော်ဒီနေ့ရူပသမုဋ္ဌာန်ရူပသမုဋ္ဌာန်မှာကံစိတ်ဥဒ္ဓအဟာရဆိုပြီးတော့ကျွန်တော်တို့ခုသင်သွားတဲ့ဟာဒီဟာကိုသင်သွားပြီအဲ့ဒီကဒုတိယအကွက်ဆိုတာဗါလဲစိတ်ပေါ့ဟလားစိတ်နဲ့ပတ်သက်တာသိမယ်ဒါကြောင့်ယုတ်ကိုဖြစ်စေနိုင်တဲ့အကြောင်းတရား၄ပါးဒါလေးနဲ့နှကန်းပြန်တက်လိုက်အောင်မယ်ယုတ်ကိုဖြစ်စေနိုင်တဲ့အကြောင်းတရားဒီ၄ပါးရှိမယ်ကံရယ်စိတ်ရယ်ဥဒ္ဓရယ်အဟာရရယ်အဲ့ဒီနေရာမှာကံအယကောက်ရင်ကုသိုလ်အကုသိုလ်စေတနာဒါလေးကိုကတည်ခဲ့ပြီးသားအဲ့ဒီမှာဘယ်စေတနာလဲဆိုရင်စေတနာ25ပါးကောက်ခဲ့ရတယ်စိတ်အယကောက်လို့ရှိစိတ်အနေနဲ့85စိတ်ဆိုတာသူ့ကြီးပဲမနေတဲ့အတွက်ကြောင့်စေတသိက်50နှစ်ပါဥဒ္ဓအယယူလို့ရှိရင်တေဇောယုတ်ကိုယူရတယ်တေဇောဓာတ်ဟုတ်လားမဟာဘုတ်ယုတ်၄ပါးတဲကတေဇောကိုယူခဲ့ရတယ်အာဟာရကိုယူတဲ့အခါမှာကပလီကာရာဟာရဆိုတဲ့ဩဇာယုတ်ကိုယူရလားမယူရဘူးလားဒါကြောင့်ကပလီကာရာအာဟာရဩဇာယုတ်ဟာရဆိုတဲ့ဩဇာယုတ်ကိုယူခဲ့ရဒါကိုကြည်ကြည်အဖြစ်ယုတ်ကိုဖြစ်စေနိုင်တဲ့အကြောင်းတရားသည်၄ပါးလာရှိမယ်။အဲ့ဒီ၄ပါးထဲမှာကံအယကကုသိုလ်အကုသိုလ်စေတနာစေတနာဆိုတာစေတသိက်စေတသိက်ဆိုတော့နာမ်ဆိုတာဒါမြင်သွားပြီ။ဟုတ်ပြီနော်။ဒါကြောင့်ကံဆိုတာသည်ဘာအကြောင်းတရားလဲလို့ပြောရင်နာမ်အကြောင်းတရားစိတ်လို့ပြောရင်ယုတ်ကိုဖြစ်စေနိုင်တဲ့စိတ်အရာစိတ်85စေတသိက်52ကိုပြည့်တဲ့အကြောင်းသူတို့လည်းနာမ်ဆိုတာသိထားပြီ။ယုတ်ကိုဖြစ်စေနိုင်တဲ့နောက်အကြောင်းတရားကဥဒ္ဓဥဒ္ဓအရာတေဇောဓာတ်လို့ယူထားတယ်။ခြံယုံမှုပူနွေးမှုမိနှပောင်းဆွဲတော့တေဇောဓာတ်တေဇောဓာတ်ဆိုတာပထဝီအာဘောတေဇောဝါယောဆိုတဲ့မဟာဘုတ်ယုတ်၄ပါးထဲမှာပါလားမပါဘူး။ဒါကြောင့်တေဇောဓာတ်ဆိုတာယုတ်ဆိုတာသိနေရမယ်။နောက်တစ်ခုအဟာရအဟာရယကပလီကာရာဟာရဩဇာယုတ်ပါဆိုတဲ့အတွက်ကြောင့်ယုတ်ဆိုတာပေါ့ပြီ။ဒါဆိုရင်ယုတ်ကိုဖြစ်စေနိုင်တဲ့အကြောင်းတရား၄ပါးထဲမှာနာမ်အကြောင်းတရားသည်2ပါးပါပြီးတော့ယုတ်အကြောင်းတရားသည်2ပါးပါဒါမြင်နေရမယ်ဒါလည်းဆာမွေမိကွန်းတစ်ခုလာတာပဲเนาะယုတ်ကိုဖြစ်စေနိုင်တဲ့အကြောင်းတရားတွေတဲကနာမ်အကြောင်းတရားများကိုဖော်ပြပါလို့ပြောရင်ကံနဲ့စေเนาะယုတ်အကြောင်းတရားများကိုဖော်ပြပါဆိုရင်ဥဒုနဲ့အဟာရဒါလည်းဆာမွေမိကွန်းတစ်ခုလာနိုင်တယ်ဒါတို့သိချကြည့်ထားအောင်အဲ့ဒါကြတော့ဘာကိုကောက်သွားလဲဆိုရင်တရေကိုတွေကောက်ပြီးတော့ကြည့်ရတယ်နားလည်ပြီနော်တရေကိုမှာကံရကောက်တာဒီစေတနာ25ပါဘယ်စေတနာ25ပါလဲနာနဲ့ခဏိကဆိုရဲအတိတ်နော်ဒါကိုမြင်ရမယ်စိတ်အရာနာအကြောင်းတရားဖြစ်ပုံပြောရင်စိတ်85စေတသိက်50နဲ့ရုပ်အကြောင်းတရား2ပါးကိုပြောပါဆိုရင်ဥဒုနဲ့အဟာရဒီတေဇောဓာတ်နဲ့ဩဇာယုတ်ကိုယူထားလို့အဲ့ဒီကနေပြီးတော့အခုကျမတို့ကရုပ်တွေကိုဖြစ်စေနိုင်တဲ့အကြောင်းတရား၄ခုရှိတဲ့အထဲမှာကံကြောင့်ဖြစ်မဲ့ယုတ်ကြတော့ကမ္မဇယုတ်ဒါလေးကကျမတို့အရှိမသိပြီးသွားပြီအဟာရကနေဖြစ်စီမှာကြတော့အဟာရဇယုတ်ဥဒုကဖြစ်စီမှာကြတော့ဥဒုဇယုတ်စိတ်ကနေဖြစ်စီမှာကြတော့စိတ်တဇယုတ်ဆိုတော့အဲ့ဒီကနေပြီးတော့မြတ်ဟလာဒီနေရာလေးကိုခွဲထုတ်ပြီးတော့ပြတော့မယ်ဒါကြောင့်စိတ်ကြနေပြီးတော့ဖြစ်စေတာသည်စိတ်တစားယုတ်တည်း